ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစင်မြတ်မော်မှာ COVID-19 ကပ်ရောဂါကြောင့်မြန်မာနိုင်ငံအပါအဝင်နိုင်ငံတော်တော်များများမှမလိုအပ်ဖဲအိမ်ပြန်မထွက်ကြဖို့ညွှန်ကြားချက်တွေထုတ်ထားကြပါရစေ။ဒီလိုအခြေအနေမျိုးမှာကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ဖို့ဘလောက်အရေးကြီးတယ်လဲဆိုတာကိုယောဂနည်းပြတစ်ယောက်နဲ့ဆွေးနွေးထားပါရစေ။ American ပြည်ထောင်စု Missouri ပြည်နယ် Columbia မြို့က Body Refinery ဂျင်မှာယောဂနည်းပြလုပ်နေတဲ့မတ်ဝဝေကပုံမှန်လိုမျိုးသွာလာလှုပ်ရှားမှုတွေနေသွားချိန်မှာကျန်းမာရေးနဲ့အညီနေဖို့တိတ်အရေးကြီးတယ်လို့အကြံပြုထားပါရစေ
။အခုဒီ lockdown တွေကဒီမြို့မှာလည်းဖြစ်နေတော့ပုံမှန်ထက်စာလို့ရှိရင်လှုပ်ရှားမှုတွေနေသွားတယ်။အိမ်မှာနေတာတွေကြာလာတဲ့အခါကျတော့ဒီစိတ်ဖိစီးမှုတွေများတယ်။လိုအပ်လို့အပြင်ထွက်ရမယ်ဆိုလို့ရှိရင်တော့ကြောက်ရွံ့ဆိုးရိမ်မှုတွေများတဲ့အတွက်ဒီဟိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေကိုကောင်းကောင်းမွန်မွန်ဆက်လက်ထိန်းသိမ်းနေထိုင်သင့်တယ်။အဲ့တော့ကိုယ်လက်လှုပ်ရှားမှုအတွက်ကဒီလေ့ကျင့်ခန်းလုပ်ပေးတာကသွေးလည်ပတ်မှုတွေအတွက်အထောက်အကူဖြစ်တယ်။ဒီကိုယ်လက်လှုပ်ရှားမှုလုပ်တယ်ကဘာလို့လေ့ကျင့်ခန်းလုပ်ဖို့ကဘာလို့အရေးကြီးလဲဆိုလို့ရှိရင်ဥမာတစ်ခုပေးချင်တာဟိုအမေက84နှစ်ပေါ့နော်။သူ့မှာဆိုရင်စီဂျိုရှိတယ်၊သွေးထိုးရှိတယ်၊ဂျင်းမပုံမှန်အနည်းဆုံးတစ်ပတ်ကို3-4ရက်သွားတယ်။အနည်းဆုံးနာရီဝက်တော့တစ်နေ့လမ်းကိုသူပုံမှန်လျှောက်လေးရှိတယ်အခုဂျင်နေပိတ်ထားလို့အိမ်မှာနေရတယ်ဆိုပေမဲ့လည်းရအောင်ပုံမှန်တိုင်းလှုပ်ရှားမှုလေးတွေကိုလုပ်ပေးတယ်စားသောက်နေထိုင်တာလည်းသူ့ရဲ့ routine အတိုင်းမပြတ်အောင်တတ်နိုင်သလောက်ကိုနေထိုင်စားသောက်တာမျိုးဖြစ်တယ်အဲ့လိုမျိုးဖြစ်တဲ့အတွက်သူ့ရဲ့စီဂျိုတို့သွေးတို့တို့ကကောင်းကောင်းမွန်မွန်ပဲအကုန်လုံးထိန်းထားနိုင်တာပေါ့နော်အဲ့တော့ဒီကျန်းမာရေးလုပ်တယ်ဆိုတာငယ်ရွယ်တဲ့သူတွေမမဟုတ်ဘူးဒီလူကြီးတွေလည်းဒီလှုပ်လှုပ်ရှားရှားနေသင့်တယ်အကျိုးအမြတ်အများကြီးရှိတယ်ဒီစိတ်ပိုင်းဆိုင်ရာကြတော့ဟိုတရားမှတ်တာတို့ဒီအထူးသဖြင့်အခုဒီ COVID-19 က respiratory နဲ့ပတ်သက်တဲ့ပြဿနာမျိုးတွေရှိတဲ့အတွက်ဒီအသက်ရှူ deep breathing လို့ခေါ်တဲ့အသက်ရှူလေ့ကျင့်ခန်းလုပ်ပေးတာပေါ့အသက်ပြင်းပြင်းရှူတယ်ဆိုတဲ့ဥစ္စာမှာယောဂနီးနဲ့ရှူတာရှိတယ်တရားမှတ်တဲ့အခါမှာ Oxford ဆရာတော်ဓမ္မတာမိသူအများကြီးလေ့ကျင့်ပေးတာတွေလည်းရှိပါတယ်သူတရားဟောတဲ့အထက်မှာတွေလည်းပါတယ်အဲ့လိုအသက်ကိုတစ်ကနေ၅အထိရှူသွင်းအသက်အောင်ထားတစ်ကနေ၅အထိအောင်ထားအသက်ကိုဖြည်းဖြည်းချင်းတစ်ကနေ၅အထိရည်တွက်ပြီးရှူထုတ်အဲ့လိုပုံစံမျိုးနဲ့လေ့ကျင့်ခန်းလုပ်ပေးတာလေးတွေကလည်းကောင်းတယ်အဲ့ဒါဒီစိတ်ဖိစီးမှုအများကြီးရောကြစေတယ်နောက်အရေးကြီးတဲ့တစ်ခုက immune system လို့ခေါ်တဲ့ကိုယ့်ရဲ့ကိုယ်ခံစွမ်းအားအဲ့ဒါလေအားကောင်းနေဖို့လိုအပ်တယ်စိတ်ဖိစီးမှုဒီကိုခံစွမ်းအားကိုရောကြစေတယ်တဲ့ဒါပြင်ကျန်းမာရေးပညာရှင်တွေအများအားထောက်ပြရတဲ့အချက်ဖြစ်တယ်အဲ့တော့ဒီကျန်းမာစွာနေထိုင်စားသောက်ဖို့ကအရန်အရေးကြီးပါတယ
်ဆိုခုနကတော့ဒီမဟုတ်ဝေပြောသွားတဲ့အထက်မှာဆိုရင်ဒီနေထိုင်စားသောက်တာတိတ်အရေးကြီးတယ်လို့ပြောပါတယ်ဆိုတော့အခုလက်ရှိမှာဘာတွေတွေ့နေရလဲဆိုတော့လူမှုကွန်ရက်တွေမှာဘာတွေမြင်ရလဲဆိုတော့လူတွေကအပြင်လဲတိတ်အရင်လိုမထွက်နိုင်ကြဘူးမသွားကြတဲ့အခါကျတော့အိမ်မှာပဲအစားတောက်တွေမျိုးစုံလှုပ်ရှားနေတဲ့ပုံတွေလူမှုကွန်ရက်တွေပေါ်မှာတော်တော်လေးမြင်နေရတယ်လေတနေ့တနေ့သူတို့ဘာချက်စားလိုက်တယ်ဘာတွေစားလိုက်တယ်ဆိုတဲ့ဟာမျိုးဓာတ်ပုံတွေတင်နေကြတော့အဲ့လိုမျိုးစားတဲ့အခါမှာပေါ့နော်ကိုကကိုယ့်ရဲ့ကျန်းမာရေးနဲ့တင်းတင်းမျှတာအောင်စားဖို့ရောဘလောက်ထိအရေးကြီးတယ်လို့ပြောနိုင်ပါလဲရှင
်ခန္ဓာကိုယ်လှုပ်ရှားမှုနည်းပါးသွားတယ်ဆိုလို့ရှိရင်ခန္ဓာကိုယ်ကလည်းလောင်ကျွမ်းတဲ့ဥစ္စာနည်းသွားမှာပဲအဲ့လိုမျိုးဖြစ်တဲ့အခါမှာလိုရာထက်ပိုပြီးတော့စားမိရင်ဥမာနဲ့ပြောရလို့ရှင်ကဒီဆယ်မိုင်အတွက်လိုတဲ့ဓာတ်စီကိုကိုကဒီထက်လည်းပိုစရာမလိုဘူးသို့တော့လူကလိုရာထက်ပိုတွေစားမိရယ်ဆိုလို့ရှင်ကိုယ်လေးချိန်နေတိုးသွားတာမျိုးဖြစ်မယ်ကိုယ်လေးချိန်နေတိုးသွားလို့ရှင်နောက်ဆက်တွဲဒီစိတ်ပိုင်းဆိုင်ရာကျန်းမာရေးပိုင်းဆိုင်ရာပြဿနာတွေဖြစ်လာမယ်ကျန်းမာရေးဒါ down the road မှာဒီရေရှည်မှာဖြစ်လာနိုင်တာပေါ့နော်စိတ်ပိုင်းဆိုင်ရာကြတော့ဟာကိုဝိတ်ကြီးတက်သွားတယ်ဒီဝိတ်ကိုပြန်ချဖို့ဒါတွေကကိုယ့်အတွက်စိတ်အတွက်အနှောက်အယှက်ဖြစ်စရာတွေလည်းရှိရဲ့နောက်တစ်ခုကပုံမှန်လှုပ်စရာအလုံးမရှိတော့လို့ပို့ပြီးအားတဲ့အချိန်တွေထွက်လာတယ်ဆိုလို့ရှိရင်လူတွေကဟိုအစားတွေစားမိရယ်ဆိုတဲ့ဟာမှာစားတဲ့ဟာမှာနှမျိုးရှိတယ် emotional hunger နဲ့ physical hunger ဆိုတာရှိတယ် emotional hunger ဆိုတာဘာလဲဆိုတော့စိတ်ကြောင့်စားနေတာဟိုပြင်းရင်စားတယ်ပျော်ရင်စားတယ်ဝမ်းနည်းလို့စားတယ်စိတ်ဖိစီးမှုတွေများလို့စားတယ်တကယ်စားတာမဟုတ်ဘူးနောက်တစ်ခု physical hunger ဆိုတဲ့ဟာကြတော့ခန္ဓာကိုယ်ကတကယ်ကိုအားအင်ကုန်ခန်းသွားလို့စီကုန်ပြီဆိုတာမျိုးပြတယ်လို့မျိုးဒီလက်တွေတုံလာမယ်လူကခေါင်းတွေမူးလာတယ်လို့မျိုးဖြစ်မယ်ချွေးစည်းတွေပါပြန်လာမယ် ခန္ဓာကိုယ်ကဒါဒီစီဂိတ်မှာအမ်တီပြတယ်လို့မျိုးပေါ့အချက်စပြနေပြီအဲ့ဒါမျိုးဆိုမှတကယ်စားတာမျိုးဖြစ်တယ်အဲ့တော့အခုဒီမှာဒီဗနဲ့ကျိမ်မှန်းမသိဘူးရေခဲတဲ့ဒါဖွင့်မိတယ်ညာနေချက်စားတယ်စားပြီးစားရင်ဆိုတော့ဒါတွေကဒီနည်းနည်းလေးမစားခင်မှာကိုယ်တကယ်စားတာလားသေးကြအောင်စဉ်းစားလိုက်ရေလေးတောက်ကြည့်လိုက်တခါလေးရေးစားတာလဲကိုယ့်ရဲ့ brain ဒီအုံနောက်မှာသတင်းပို့ခံရတာစားရဲဆိုတာမျိုးနဲ့ဖြစ်တယ်ဆိုရင်ဒါရေတောက်လာရင်ဘိုက်စားပြီးသွားတာရှိတယ်။နောက်စားတဲ့အခါမှာတင်တင်မျှတာတဲ့အစာအုပ်စုတွေပေါ့နော်အားလုံးကိုဘာပဲစားစားမျှတာအောင်စားဖို့အရေးကြီးတယ်လို့စားတဲ့ပမာဏကိုလည်းအဓိကဟိုဂရုပြုတဲ့နေအရန်အများကြီးတွေစားလိုက်ရင်တစ်ဖြည်းဖြည်းနဲ့ဦးကျယ်ပြီးတော့တကယ်တမ်းကိုယ့်ရဲ့ဒီအားလုံးငကိုအလုပ်တွေပြန်သွားတော့မယ်ဆိုတ
အခုလောလောဆယ်မှာဒီလော့ကဒေါင်းတွေလောက်ထားရဲဆိုတာတော့ကိုဗစ်19ကရောဂါဟိုကူးစက်မှုကိုထိန်းချုပ်နိုင်မှုအိမ်မြေမထွက်ရကန့်သတ်ချက်တွေလောက်ထားတာပေါ့လေဆိုတော့တစ်ဖက်ကကြည့်ရင်လေ ကိုကအရင်တော့ဆိုလို့ရှိရင်ဒီမိုးလင်းမုန်ချုပ်ကိုယ့်ရဲ့ဒီအလုပ်ကိစ္စတွေဘာကြီးကိစ္စတွေနဲ့အလုပ်တွေများနေကြရတယ်ပေါ့နော်အဲ့တော့ကိုကိုယ့်အတွက်ကိုတိတ်ပြီးတော့ပြန်ကြည့်ဖို့အချိန်မရှိဘူးအခုကျတော့ကောင်းတဲ့ဘက်ကကြည့်မယ်ဆိုရင်ကိုယ့်အတွက်အချိန်နည်းနည်းပိုရတယ်လို့ဖြစ်တယ်လေဆိုတော့ဒီလိုအချိန်နေမျိုးမှာကိုယ့်ရဲ့ကျန်းမာရေးကိုဟိုအကျိုးရှိချေအတုံးချဖို့အတွက်ကိ
ကောင်းဆုံးလို့ပဲပြောရမှာဖြစ်တယ်ဒီဟိုအရင်တော့ဆိုလို့ရှိရင်တော့ excuses ဆိုစင်ကြေတွေများနေတာပေါ့နော်ဒီဟာလုပ်ချင်ပေမဲ့မအားလို့ orange ဖြစ်လို့ဒီရင်းဖြစ်လို့ ਨੇ အခုလိုမျိုးတွေအချိန်မှာကြတော့ဒါတွေဘာမှစင်ကြေပေးစရာမလိုတော့ဘူးကျမတို့ဒီ fitness လုပ်တဲ့သူတွေမှာဆိုရင်တော့ no excuse ဆိုတဲ့ဟာကိုအများအားသူတို့ပြောလေးရှိတယ်ဒါဖြစ်အောင်လုပ်ဆိုလို့ရှိရင်ကိုယ်အနေနဲ့ဒါကအခုဒီ online နေလဲရှိတော့ online ပေါ်မှာလေ့ကျင့်ခန်းလုပ်တဲ့ program တွေရှိတယ်အိမ်မှာပဲကိုဒီကိုယ် body weight နဲ့ပဲလုပ်တဲ့လေ့ကျင့်ခန်းတွေလုပ်လို့ရတယ် yoga practice တွေလုပ်လို့ရတယ်ကြောလျှော်တာလေးတွေပဲဖြစ်စေဒီသွေးပူလေ့ကျင့်ခန်းလေးလောက်လုပ်တာဖြစ်စေဟို weight မဖို့ဘာမှမရှိဘူးဆိုရင်တော့ရေသံဘူးလေးနဲ့စပြီးတော့ဒီမလို့ရတယ်ဒီ weight exercise မျိုးတသေးလေးလုပ်လို့ရတယ်ဒီ body weight ကိုပဲသုံးတယ်ကိုယ်လေးချိန်နဲ့ပဲလုပ်တဲ့အလုပ်လေ့ကျင့်ခန်းမျိုးလေးတွေလည်းအများကြီး online တွေပေါ်မှာရှိတယ်ကိုနောက်ကိုဝါသနာပါတဲ့အရာတွေပေါ့အိမ်တွင်းမှုတို့ဒီချက်တာပြုတ်တာတွေစသဖြင့်ဒါမျိုးတွေအကုန်လုံးကိုမလုံးနိုင်တဲ့ဟာတွေအကုန်လုံးအခုအချိန်မှာဒါအချိန်ကိုအကောင်းကောင်းအကျိုးရှိအောင်အသုံးချလို့ရတယ်လို့တော့ကျွန်မကတော့မြင်ပါတယ်
အမေရိကန်ပြည်ထောင်စုမစ်ဆိုရီပြည်နယ်ကိုလံဘီယာမြို့က body refinery ဂျင်မှာယောဂနည်းပြလုပ်နေတဲ့မဟုတ်ဝေဖြစ်ပါတယ်လော့ခ်ဒေါင်းလုပ်ထားချိန်မျိုးမှာကိုယ့်ရဲ့နေမှုထိုင်မှုပုံစံတွေပြောင်းလဲသွားပေမဲ့စိတ်ကျန်းမာရေးကိုယ်ကျန်းမာရေးအတွက်ဂရုစိုက်နေမယ်ဆိုရင်အ ਨੇ ဆုံးတော့ယောဂါတွေကိုခုခံနိုင်မဲ့ကိုယ်ခံစွမ်းအားတွေရှိနေမယ်ထင်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ